မန္တလေးတိုင်းမိထီလာမြို့ပေါ်နဲ့မြို့နယ်အတွင်းမှာလွန်ခဲ့တဲ့လေးလပတ်လောက်ကနေစတင်ပြီးတော့မူလရှိပြီးသားအိမ်တော်သူဇာတ်တွေကိုတစ်ဖက်လက်နဲ့လိုလျောက်ကြမ်းဖို့အသွင်ဝင်ဖြစ်အောင်ကြမ်းဖို့အဖွဲ့ဝင်တွေကလိုက်လံလှုပ်ဆောင်နေတယ်လို့စုံစမ်းသိရှိရပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မိထီလာဒေသခံကအခုလိုပြောပါတယ်
။ပုံမှန်ဆယ်ဆိုတာကတော့ကျွန်တော်အရင်ဆုံးကတော့လူဝင်မှုကြီးကြရေးနဲ့ပြည်သူ့အင်အားဦးစီးဌာနနဲ့လိုရတာဟုတ်နိုင်ငံတော်ပိုင်းနဲ့လို့အခုကကြတော့အဲ့လိုမဟုတ်တော့ဘူး။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်ဒီကအနှဲဝင်အိမ်တော်စုတရားပုံစံဆိုပြီးတော့တစ်ကနေပြီးတော့ဆက်လေးဦးထီပါတယ်သူကဆရာတွေနဲ့လူတယောက်အခုချိန်မှာဘယ်တော့လုံးလုံးမရဘူးဗျာနော်စုံစမ်းစတင်မယ်ဆိုဟာနေပြောလို့ဘာညာကြီးကွာဘယ်ကလက်မခံဘူးကိုရှောက်ပြောပြီးတော့ဗျာတမင်ကြက်ထားတာပေါ့အဲဒီကြံ့ခိုင်နေကြတော့မလို့တော့ဘူးကြည့်အဲ့ဒီတည်းမှာသူကပုံစံ30တဲမှာ level ပေါ့နော်ဒီတယောက်နာမည်တွန်းလိုက်တယ်နဲ့ကြပြိုင်နေတယ်ဘူးကကျွန်တော်အစိုးရထုတ်ပြီးတဲ့ပုံစံ30နဲ့ change လိုက်အနှဲဝင်တရားပုံစံပေါ့နော်အခုလုပ်နေတဲ့ဟာကတော့ရောဘွယ်ကိစ္စကိုအတွက်သူတဲ့တဲ့ပြစ်မှတ်ထားတယ်ပေါ့
မစ်တီလာဒေသခံပြောသွားတာပါဒီနုံကအိမ်တော်သူတွေကလှုပ်ဖို့အတွက်အတော်လေးခက်ခက်ခက်ခက်နဲ့လှုပ်ရတာတွေရှိတယ်လို့အခုထိလှုပ်လို့မရသေးတဲ့သူတွေလည်းရှိတယ်လို့သိရပါတယ်။အခုလိုအိမ်တော်သူတွေကိုကြမ်းဖို့အသွင်ဝင်ဖြစ်အောင်တမင်ဖန်တီးယူတင်တဲ့လှုပ်ဆောင်မှုတွေဟာမိထီလာမာတွေမကတနိုင်ငံလုံးလုပ်နေတာဖြစ်တယ်လို့လည်းမိထီလာဒေသခံကပြောပါတယ်။မန္တလေးမြို့ပေါ်မှာလည်းလွန်ခဲ့တဲ့15ရက်လောက်ကတည်းကကြမ်းဖို့အဖွဲ့ဝင်တွေကအခုလိုမျိုးလိုက်လံလှုပ်ဆောင်နေတယ်လို့မန္တလေးမြို့က NLD အဖွဲ့ဝင်ကလည်းအခုလိုပြောပါတယ
်။အိမ်တော်သူတွေတိတ်နေဆလင်းနေကြော်နေကြက်ကဲပြမျိုးရဲဝင်ရမယ်။အဲစီးကွက်သူတို့ထည့်တာပဲ။ဒီအိမ်ကြီးတွေဘာလို့ပြောမလဲ။စီးကွက်သူတို့ထည့်တာ။ပြီးကျဲတဲ့ဆန်ကားရဲ့ကြော်ကြော်ကလေးကကွာဒီလိုအမိုးတွေလုံနေပြီဆိုတာကျွန်တော်ဒီသတင်းနဲ့ရောက်တယ်လေ။မန္တလေးမြို့ကမြို့နေတွေကကျွန်တော်တိုင်းဝင်လာပြီးတော့သတင်းပို့တာတွေရှိတယ်လေ
။ကျန်းဖို့အဖွဲ့တွေကအိမ်တော်သူဇာတွေကနေတဆင့်အသွင်ဝင်ဖြစ်အောင်တမင်ဖန်တီးယူနေတာတွေမကပဲ။မန္တလေးတိုင်းမတရားမျိုးပေါ်နဲ့မြို့နယ်အတွဲမှာလည်းပြည်သူလူထုကိုမလုံးလွေပေးပြီးတော့လှည့်လည်စီယုံနေတယ်လို့လည်းစုံစမ်းသိရှိရပါတယ်။ဖေဖော်ဝါရီလ12ရက်နေ့လောက်ကနေစတင်လုဆောင်နေတာဖြစ်ပြီးလိုက်လံစီယုံနေတဲ့သူတွေကတော့တချို့ရွာတွေမှာဆိုရင်ရွာဥက္ကဋ္ဌတွေရဲ့အမျိုးသမီးတွေပါတယ်လို့လည်းသိရပါတယ်။စီယုံတဲ့အခါကျန်းဖော့ကလုတဲ့ဟောပြောဝဲတွေတက်ရမယ်၊သင်တန်းတွေတက်ရမယ်။အဲ့ဒီလိုသူတို့အဖွဲ့ကိုဝင်ရင်အတိုးနှုန်းတစ်ချက်ခွဲနှုန်းနဲ့တယောက်ကို3000စီထုတ်ပေးမယ်ဆိုပြီးတော့ပြောတယ်လို့လည်းသိရပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မရေယာမြို့နယ်အတွင်းကဒေသခံမျိုးသမီးကအခုလိုပြောပါတယ
်။သူတို့ပင်နန်းစရီလက်မှတ်တို့ပင်နန်းစရီကကြားလေးတွေပါရင်ရန်ကုန်တို့ပေါ့နိုင်ငံခြားတို့ဘယ်တော့တော့ပေါ့အဲ့ဒါအထိသူကအကျိုးရှိအောင်လုပ်ပေးမယ်လို့အဲ့လိုပြောပြောပြီးတော့လိုက်ခေါ်နေတာ။သူလည်းပေါ့ဒီ3000သူတို့ကတကယ်ခွဲတို့တော်တယ်ပေါ့ပြောလေနောင်ပါဖြစ်မယ်ဆိုတာမပြီးနိုင်ဘူးပေါ့ဒီ3000ကိုမမျှော်လင့်ဘူးပေါ့နော်မလိုက်ဘူးပေါ့လိုက်တဲ့လူကတော့နားမလဲတဲ့လူ40ယောက်လောက်တော့ရှိမှာပေါ့သွားသွားကမတီးတော့ဒီကြမ်းခိုင်ကြီးကိုသူကဥစားပေးတယ်ဆိုပြီးတော့ပေါ့နော်အဲ့ဒီလိုပြောပြီးတော့လူငယ်ဖွဲ့တဲ့56ယောက်တော့ရှိတာပေါ့ဒီတင်နန်းကိုသူပြောတော့ဖယ်ရက်တင်နန်းလားသူကသွားတက်တော့အဲ့ဒီမှာအကျွေးမွေးတွေနဲ့ပေါ့ပုံမှန်လည်းအပြီးနေမယ်ဆိုရင်ခေါ်တယ်ပေါ့ငောင်းကိုပါအကျိုးရှိအောင်လုပ်ပေးမယ်ပေါ့အကျိုးပဲလို့ဒီဘယ်နိုင်ငံထိသွားတင်တော့ပေါ့နော်အဲ့လိုပြောပြောပြီးတော့ခေါ်နေတာပဲ
။ကြံ့ကြံ့ဖွံ့ဖြိုးရေးကဖွင့်တဲ့တင်နန်းတက်ဖို့နိုင်ငံတော်ကိုအကျိုးရှိအောင်ကိုမျိုးကိုချစ်တတ်အောင်စတဲ့စစ်တပ်တွေကိုသဘောပေါက်အောင်အမေရိကန်ကိုအားမကိုဖို့အဲ့ဒီလိုပြောဆိုစည်းုံးတာတွေလည်းရှိတယ်လို့သူကပြောပါတယ်။အဲ့ဒီလိုငွေပေးလို့လိုက်တဲ့ကြံ့ဖို့အဖွဲ့ဝင်တွေအနေနဲ့တကယ်တမ်းသူတို့အတွက်အကျိုးရှိသလားလို့ဗရယာမျိုးနဲ့အတွင်းကဒေသခံကိုမေးကြည့်တော့
တကယ်ရှိအောင်တော့မတွေးပါဘူးမတွေးပဲဒီပေါ်ဟိုရင်ပေါ်ကြမ်းဖို့ကိုကြမ်းခိုင်ရေးဖွဲ့ကိုဦးစားပေးတယ်ဆိုပြီးသူတို့ဘာဒီကြိတ်ယူသူတို့ဘာဒီကြိတ်လောက်တာပေါ့နော်ဟိုနောက်လက်ငယ်တွေတော့မလိုက်တဲ့လူကမလိုက်တယ်လို့ပေါ့ခေါင်းဆောင်တွေပဲစားသွားတာပေါ့
ဒါကတော့ကြမ်းဖို့အဖွဲ့ကပြည်သူလူထုကိုမယိုးသားတဲ့နှီးတွေနဲ့ကြမ်းဖို့အသိဝင်ဖြစ်အောင်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့မန္တလေးတိုင်းအတွင်းကဒေသခံတွေကိုဆက်သွယ်မေးမြန်းထားတာပါကြံ့ကြံ့ဖွံ့ဖြိုးရေးအသင်းဟာ2003ခုနှစ်မေလမှာဒေါန်ဆန်းစုကြည်ရဲ့စီယုံရေးခီးစဉ်ကိုလှုပ်ကြံဖြုတ်ခွဲရမှာပါဝင်ခဲ့တယ်လို့2009ခုနှစ်ရွှေဝါရောင်စက်တင်ဘာတော်လှန်ရေးကာလကလည်းဆန္ဒပြတန်ခါတွေကိုရိုက်နှက်နှိမ်နှင်းတဲ့နေရာမှာလည်းပါဝင်ခဲ့တယ်လို့နိုင်ငံရေးလေ့လာသူတွေကသုံးသပ်ပြောဆိုကြောင်းပါခင်ဗျာ